ချင်းကယူဂိုစလာဗီးယားနိုင်ငံကနေခရိုရှားခွတ်ထွက်ချိန်1990ပြည်လွန်နေ့ကဘောကန်ဒေသစစ်ပွဲတွင်ခရိုရှားရောစလာဗီးယားကလူမျိုးတို့တပ်ဖြတ်မှုတွေကျူးလွန်တာမရှိခဲ့တဲ့အကြောင်းကုလသမဂ္ဂတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICJ တရားသူကြီးပီတာတွန်ကာကဆုံးဖြတ်ချက်ကိုဖတ်ကြားရမှာတော့နိုင်ငံစစ်တပ်တွေအနေနဲ့ရာဇဝတ်မှုတွေကိုကျူးလွန်တာတွေရှိခဲ့ပေမဲ့လူနှစ်တောင်းကျော်သေဆုံးခဲ့တဲ့ပြည်ခတ်တွေအတွင်းလူမျိုးတို့တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အထောက်အထားတွေကိုနှစ်ဖက်စလုံးကတင်ပြနိုင်တာမျိုးမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ခရိုရှားနိုင်ငံကတော့1992ခုနှစ်ကဗိုကိုဗာနဲ့အနီးအနားဒေသတွေမှာဆာဗီးယားပြည်သူစစ်တီနဲ့ယူဂိုစလာဗီးယားတပ်တွေတိုက်ပွဲစဉ်မှာခရိုရှားလူမျိုးအများပြားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတာအတင်းကျပ်ပြောင်းရွှေ့ခံရတာထိန်းသိမ်းစခန်းတွေမှာဖမ်းဆီးထားတာတွေရှိခဲ့တဲ့အကြောင်း ICJ ကိုတင်ကြားခဲ့တာဖြစ်ပါတယ်။ဆာဗီးယားကလည်းနောက်ဆုံးတိုက်ပွဲတွေဖြစ်ပွားချိန်1995ခုနှစ်ကတံပြန်ထုတ်စစ်တွေအတွင်းစစ်လူမျိုး2000လောက်မောင်းထုတ်ခံခဲ့ရတယ်ဆိုပြီး2010ပြည့်နှစ်မှာအပြန်အလှန်တိုက်ကြခဲ့တာပါ ICJ ရဲ့အဆုံးဖြတ်ကိုနှစ်ဖက်စလုံးကလက်ခံမယ်လို့ကတိပြုထားပေမဲ့တရားရုံးဆုံးဖြတ်ချက်ကြောင့်နိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်နေကြပါရဲ့။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးအီဗကာတာချက်ကတော့တရားရုံးဆုံးဖြတ်ချက်ဟာခရိုရှားနဲ့နိုင်ငံဆက်ဆံရေးမှာအရေးကြီးဆုံးဖြစ်ရတဲ့ခုလောက်ဖြစ်နိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။